2018ခုနှစ်အတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီနှစ်အတွင်းမှာထပ်မံကျင်းပနိုင်ဖို့ကအလားအလာနည်းပါတယ်လို့ UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့2018မကုန်ခင်ဒါမှမဟုတ်နောက်နှစ်နှစ်စန်းပိုင်းမှာဖြစ်အောင်လုပ်မယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်အတွင်းမှာနှစ်ကြိမ်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံအုတ်မြစ်တွေချမှတ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီလိုသဘောတူညီခဲ့ပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေအရဒီနှစ်အတွင်းမှာညီလာခံနောက်တစ်ကြိမ်ကျင်းပဖို့အလားအလာနည်းပါကြောင်း UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဖြစ်တဲ့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကပြောပါတယ
်။ဒုက္ခပင်လုံးကျွန်တော်တက်ခဲ့ထားတာဖယ်ရမှုကြီးရဖို့။အဲဒီကဏ္ဍခါကြတော့ကျွန်တော်တို့ကအခုချိန်နိုင်ငံရေးရဆိုရင်ဖယ်ရတဲ့မှုကြီးဆွေးနွေးရမယ်။ဆွေးနွေးဖို့ဆိုရင်လုံငါကော်မတီအစည်းအဝေးတွေကိုလည်းပြုပြီးတော့ခေါ်ရမယ်။ပြီးရင်ကျွန်တော်တို့အဲလုံငါကော်မတီအစည်းအဝေးတွေမှာညှိနှိုင်းမှုလုပ်ပြီး UPDJC ခေါ်ရမယ်။သူရဲ့ process တွေရဆိုရင်တော့ဒီနှစ်ကုန်တည်းမှာတော့မဖြစ်နိုင်ဘူးပေါ့လေ။နိုင်ငံရေးရှင်ကြီးတွေနဲ့ကင်းကြီးတွေလည်းကြိုက်ရဆိုင်တာတွေရှိတယ်။နောက်ဒီ process တွေရလည်းပဲအထင်ကြီးအောင်ပါပေါ့။အဲ့ဒါတွေရှိသေးတာ။ဒီနှစ်ကုန်လည်းတော့ဖြစ်ဖို့တော်တော်ခရင်သွားပြီပေါ့
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကတော့ညီလာခံကိုဒီနှစ်အတွင်းဒါမှမဟုတ်နောက်နှစ်စမ်းမှာဖြစ်အောင်လုပ်မဲ့သဘောမျိုးဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်။တော့ပေါ်ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်တော့ပို့ရှိတယ်ဒီနှစ်ထက်မှကိုးတာနှစ်ကြိမ်လောက်အောင်ပဲအဲ့တစ်ကြိမ်တော့ကျွန်တော်တို့မဖြစ်ပြအောင်လုပ်မယ်ဒီ2018တက်ကရစ်အပိုင်းခြားဒီဇင်ဘာထဲမှာဖြစ်ခြင်းဖြစ်မဖြစ်ရင်နောက်နှစ်ပိုင်းဆိုလည်းနှစ်ဆန်းပိုင်းလောက်ပူးသွားရင်ရတယ်အဲ့ဒါတော့တစ်ကြိမ်တော့ကျွန်တော်တို့2018ကိုးတာအတွက
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့2018ခုနှစ်မေလမှာ27ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ကျော်ကြာမှသာနောက်တစ်ကြိမ်အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်။ဒီလိုကြကြခဲ့တာဟာနိုင်ငံရေးကဏ္ဍမှာပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတခုတည်းသောတပ်မတော်ဖြစ်ရေးကိစ္စတွေကိုဆွေးနွေးရေးအတွက်မကြီးနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံးတတိယအစည်းအဝေးမှာဒီချက်တွေကိုမဆွေးနွေးဘဲချန်လတ်ခဲ့တယ်လို့ဒီချက်တွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေအလွတ်တဘောတွဲဆုံညှိနှိုင်းဖို့ကိုလည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်။အော်တိုဘာလာမှာတော့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲမှာဒီချက်တွေကိုပြည်လဲအောင်မဖြေရှင်းနိုင်တာကြောင့်ဒီနှစ်အတွင်း27ရာစုပင်လုံးအစည်းအဝေးထပ်မံကျင်းပရေးဟာနှောင့်နှေးခဲ့ကြောင်း UPDJC အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဆိုင်းကျော်ညွန့်ကတုံ့တက်ပါတယ်
။ဒီညီလာခံတို့ဘာလို့မှရှိတဲ့ဟိုအခက်အခဲချက်တဲပဲနောက်ရောက်ဒီဆွေးနွေးတွေ့ဆုံဆွေးနွေးမှုဒီမှာရှိနေတဲ့အခက်အခဲချက်တဲတွေကိုဖြစ်ရှင်းဖို့ဆိုပြီးအလွတ်တဘောတွေးကြမယ်ပြကြမယ်ပေါ့လေစိတ်ဒီစီဝေးတွေလောက်ကြတယ်ဆိုပေမဲ့ဖြစ်သွားတဲ့ပုံစံကဒီဒီအခက်အခဲချက်တဲကိုဖြစ်ရှင်းတာမဟုတ်ဘဲနဲ့ပို့ပြီးတော့ဟိုဝိဝါဒခွဲရောစီတာပါဗျာဟိုဘက်ဒီဖက်ယုံကြည်မှုကိုယော့ကျစေတဲ့ပုံစံနဲ့ဖြစ်သွားတယ်ဆိုတဲ့အတွက်ကြောင့်မလို့တော့ဟိုဆက်လုပ်ရမယ်လုပ်ငန်းတွေကသတော်နှောင့်နေသွားတဲ့သဘောလို့ပြောလို့ရပါတယ်
နိုဝင်ဘာလ10ရက်နေ့ကကရင်မျိုးသားစည်းရုံး KNU ရဲ့ရေးပေါ်ဘိုးကော်မတီအစည်းအဝေးအပြီးထုတ်ပြန်ချက်မှာ KNU အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်ဖို့ကိုယာယီရက်ဆိုင်ထားကြောင်းဖော်ပြထားပါတယ်ဒီလလေပိုင်းကငင်းချင်းရေးကော်မရှင်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကခေါင်းဆောင်တွေထိုင်းနိုင်ငံချင်းပိုင်မြို့မှာတွေ့ဆုံဆွေးနွေးစဉ်က NCA ခေါ်အပြည့်ရစာချုပ်အတိုင်းဆက်လက်ဆောင်ရွက်ကြဖို့နှစ်ဖက်သဘောထားရှိခဲ့ကြောင်းနဲ့ KNU အဖွဲ့အနေနဲ့လည်းလာမယ့်လပိုင်းတွေအတွင်းမှာတရားဝင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထေကထည့်သွင်းပြောကြားခဲ့ပါတယ်